ဒေါန်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားပေါမော့ကရှွန်တာနာအပေါ်မှာနိုင်ငံတော်လှုပ်ဝက်အဥပဒေချိုးဖောက်မှုနဲ့ဆွဲဆူထားတဲ့အမှုအတွက်ထောက်နှံ၃နှစ်စီကြာခံဖို့နေပြည်တော်အထူးတရားရုံးကအမိန့်ချလိုက်တာပါဒေါန်ဆန်းစုကြည်နဲ့ရှွန်တာနာအပြင်အမှုတွဲထဲမှာပါတဲ့ NLD အစိုးရလက်ထက်ကဗန္ဒာရေးဝန်ကြီးတွေဖြစ်ကြတဲ့ဦးစိုးဝင်းဦးကျော်ဝင်းနဲ့ဦးဆက်အောင်တို့ကိုလည်းအလုတ်မပါထောက်နှံ၃နှစ်စီပြစ်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့မဆုမြတ်မွန်ကပြောပြပေးပါဒီခါမှရှင်မဆုမြတ်မွန်ပြောပြပေးပါပါ
NLD အစိုးရရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားပါမောက်ခရှောင်းတန်နယ်ရဲ့လက်ဝဲမှာတွေ့ရှိတဲ့မှတ်တမ်းအချက်အလက်တွေဟာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေကိုချိုးဖောက်ရာရောက်တယ်ဆိုပြီးတော့အမှုတွေတရားစွဲခံရတဲ့ရှောင်းတန်နယ်ဒေါက်ဆန်းစုကြည်နဲ့ဗန္ဒာရေးဝန်ကြီး၃ယောက်ကိုနေပြည်တော်အထူးတရားရုံးကဒီကနေ့စက်တင်ဘာ29ရက်နေ့မှာထောင်ဒဏ်၃နှစ်စီချလိုက်ပါတယ်ရှောင်းတန်နယ်အပေါ်နောက်ထပ်ဆွဲဆိုထားတဲ့အမှုဖြစ်တဲ့လူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုအတွက်ကိုလည်းဒီကနေ့ထောင်ဒဏ်၃နှစ်ချပါတယ်ပြစ်ဒဏ်ချခံရတဲ့အမှုနှစ်ခုလုံးအတွက်တပေါင်းနဲ့၃နှစ်ကြာခံရမယ်လို့သတ်မှတ်ပါတယ်။သက်ဆိုင်ရာရှင်းတွေဘက်ကတော့အမှုအတွက်အထက်တရားရုံးတွေစီကိုအယူခံတက်ဖို့ပြင်ဆင်နေတယ်လို့ပြောကြပါတယ်။အမှုစစ်ဆေးတဲ့အချိန်တွေမှာရောဒီကနေ့ပြစ်ဒဏ်ချတဲ့အချိန်မှာပါနေပြည်တော်အထူးတရားရုံးကိုသက်ဆိုင်ရာရှင်းတွေကလွဲပြီးတော့လာရောက်နားထောင်ခွင့်မပေးသလိုအမှုနဲ့ပတ်သက်ပြီးတော့ပြင်ပနဲ့ပြောဆိုသတင်းမီဒီယာတွေနဲ့ပြောဆိုခွင့်ရှင်းတွေကိုအာဏာပိုင်တွေကပိတ်ပင်ထားပါတယ်။သတင်းမီဒီယာတွေကြားမှလည်းကြားနာပွဲကိုတက်ရောက်ခွင့်မရှိခဲ့ပါဘူး။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုကိုတရားရုံးမှကြားနာခြင်းမစ္စတာတန်နယ်ရဲ့ laptop computer ထဲမှတွေ့တဲ့အချက်အလက်တွေမှတ်တမ်းတွေဟာနိုင်ငံအတွက်အကျိုးရှိအောင်ဆောင်ရွက်တဲ့ကိစ္စတွေဖြစ်လို့လျှို့ဝှက်ချက်အဥပဒေနဲ့ညှိစွန်းတဲ့ဆောင်ရွက်စာရွက်တွေမဟုတ်ဘူးလို့တရားရုံးမှဒေါအောင်ဆန်းစုကြည်ကထွက်ဆိုခဲ့တဲ့အကြောင်းအမည်မဖော်လိုတဲ့တရားရေးသတင်းရက်ွက်ကပြောပါတယ်မစ္စတာတန်နယ်စီကစီးပွားရေးဆိုင်ရာအမှတ်တမ်းတွေဟာတရားဝင်အကြံပေးချက်တွေသာဖြစ်တယ်လို့လည်းပြန်လည်ခြေပါလျှောက်လဲခဲ့တဲ့အကြောင်းအမည်မဖော်လိုတဲ့ရှင်းနေအတိုင်းဝိုင်းကပြောပြပါရယ်။ဝါရီရှင်းနေကြီးတယောက်ဖြစ်တဲ့ဦးရှင်မြင့်ကတော့သူတို့ကိုတရားစွဲခဲ့တဲ့လျှို့ဝှက်ချက်ဥပဒေပုံမှ31ကားငယ်ဟာလွန်ခဲ့တဲ့နှစ်ပေါင်း100နီးပါးလွတ်လပ်ရေးမရခင်1923ခုနှစ်ကတည်းကပြဋ္ဌာန်းခဲ့တဲ့ဥပဒေဖြစ်ပြီးတော့မူရင်းဥပဒေပါအချက်အလက်နဲ့လည်းမကိုက်ညီပဲနဲ့ဒီဥပဒေနဲ့ဒေါအောင်ဆန်းစုကြည်တို့ကိုတရားစွဲဆိုတာဖြစ်တယ်လို့သုံးသပ်ပါရယ်။
ဒီလိုချလိုက်ရဲ့မရှိုးရဲ့ဥပဒေကဥပဒေနဲ့မညီဘူးဥပဒေမမြောက်ဆင်နာတော့အကြီးကဲကြီးရနိုင်ငံတော်အတွက်လုပ်တာဟိုတခြားနိုင်ငံတွေကိုတည်ပို့တာဟိုတခြားနိုင်ငံတွေကိုလာတရေဖြန့်ချီတာဟိုကိုနိုင်ငံရဲ့စီမံကိန်းတွေဆိုရှစ်ပလိုင်နေချဖို့ကြတရားဝင်မှားတာတဲ့စွန့်ကြည့်လို့လည်းလုပ်တာနိုင်ငံတော်ဘတ်ဂျက်နဲ့ဟိုတွေ့ရသူခေါ်ပြီးတော့ဟိုတိတ်တိတ်တဆိတ်လုပ်တာမဟုတ်ဘူးဒါကြောင့်ဘလို့လို့ရှိုးဝဲချက်ဥပဒေညှိမှလေနေ့ကျတာအဲ့ဥပဒေဟာအင်္ဂလိပ်မှာစပြခံပြီးတော့အင်္ဂလိပ်ကနေပြီးတော့သူဂျုံဖြစ်တဲ့အိန္ဒိယကိုယူလာတာအခုတခင်ဖြစ်တဲ့အင်္ဂလိပ်မှာလည်းမရှိဂျုံဖြစ်တဲ့အိန္ဒိယမှာလည်းရှိသပေါ့မှာသပေါ့နိုင်ငံဖြစ်တဲ့မြန်မာနိုင်ငံကြောက်တော့မှလာပြီးတော့ခုတည်ရှိနေတာအဲ့ဒါကလည်းပဲမလို့အဖက်နဲ့ဒီဥပဒေကိုထားနေတယ်ဒုတိယချက်နဲ့ပြောချင်းနေပေါ့နော်ဒီဟာဥပဒေနဲ့မညီဘူးဆိုတဲ့သဘောကိုသိရောက်တယ်
ဩစတြေးလျနိုင်ငံသားပါမောက်ခတာနယ်ကိုပြစ်ဒဏ်ချလိုက်တာနဲ့ပတ်သက်လို့သူ့ရဲ့ရှင်းနေတွေကို VOA ကဆက်သွယ်မေးခဲ့ပေမဲ့ဖြေဆိုဖို့ငြင်းဆန်ကြပါတယ်။မြန်မာနိုင်ငံဆိုင်ရာဩစတြေးလျတန်ယုံကလည်းမှတ်ချက်တစုံတရာပြောဆိုခြင်းမရှိပါဘူး။အမှုစစ်ဆေးကြားနာချိန်တစ်လျှောက်မှာလည်းဩစတြေးလျတန်ယုံတာဝန်ရှိသူတွေတရားရုံးကိုတွားရောက်ကြားနာခွင့်မရခဲ့ကြပါဘူး။ဩစတြေးလျနိုင်ငံသားဝန်ကြီးပယ်နီဝမ်ကတော့ပါမောက်ခရှောင်းတန်နယ်အပေါ်ထောင်ဒဏ်ပြစ်ဒဏ်ချတာကိုလက်မခံတဲ့အကြောင်းနဲ့ချက်ချင်းပြန်လွတ်ပေးဖို့အတွက်မြန်မာစစ်ကောင်စီကိုတောင်းဆိုပါရစေ။မစ္စတာတာနိုဟာ NLD အစိုးရလက်ထက်ဒေါင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအဖြစ်2019ခုနှစ်ထဲကစတင်လုပ်ကိုင်ခဲ့ပြီးတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာပထမဆုံးဖမ်းဆီးခံရတဲ့ NLD အစိုးရနဲ့နှိစက်တဲ့နိုင်ငံသားတအုပ်ဖြစ်ကြောင်းနဲ့သူလွတ်မြောက်ရေးအတွက်ဆက်ပြီးတော့လှုံ့ဆော်သွားမယ်လို့ဩစတြေးလျနိုင်ငံသားဝန်ကြီးကထုတ်ပြန်ကြမှာပြောထားပါရစေ။အမှုပေါင်း20နီးပါးနဲ့တရားစွဲခံရတဲ့ဒေါင်ဆန်းစုကြည်ကတော့အခုဆိုရင်အမှုပေါင်း73ခုနဲ့စုစုပေါင်းထောင်ဒဏ်ချခံရတာ23နှစ်ရှိပြီဖြစ်ပါတယ်။လက်ရှိမှာလည်းဒေါအောင်ဆန်းစုကြည်အမှု9ခုနဲ့ဆက်လက်ရင်ဆိုင်နေရပါတယ်။စီးပွားရေးလုပ်ငန်းရှင်ဦးမောင်ဝိတ်စီကအမေရိကန်ဒေါ်လာ5ဒိန်းခွဲကိုဒေါခင်ကြီးဖောင်ဒေးရှင်းအတွက်လက်ခံရယူမှုနဲ့ဆွဲခံထားရတဲ့အာခရီလိုက်စားမှုအမှု2ခု၊ရဟတ်ရည်ငှားရမ်းဝယ်ယူမှုနဲ့ဆိုင်တဲ့အာခရီလိုက်စားမှု9ခုဖြစ်ပါတယ်ရှင်။
ဒါကတော့ဒေါန်ဆန်းစုကြည်နဲ့ NLD အစိုးရလက်ထက်ဗန္ဒာရေးဝန်ကြီး၃ဦးအပါအဝင်ဒီစီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတနာတို့ကိုထောင်ဒဏ်၃နှစ်စီဒီကနေ့ချမှတ်လိုက်တာနဲ့ပတ်သက်ပြီးတော့မဆုမြတ်မွန်ကတင်ပြပေးခဲ့တာပါရှင်။